မကွေးတိုင်းရင်းနှံကျောင်းမြို့နယ်ကဖဲကျွန်းကြီးရွာနဲ့ကန်သာကြီးရွာတို့အကြားဇူလိုင်လ23ရက်နေ့ကမြင်းနှံကျောင်းပိုင်ဆိုင်မှုပဋိပက္ခဖြစ်ရာမှာအခုလိုလူပေါင်း30ကျော်သေဆုံးခဲ့ရတာပါလူသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဖဲကျွန်းကြီးရွာကအရေးခင်းမှာကိုယ်တိုင်လည်းပါဝင်ပြီးအသက်ပေးလွတ်မြောက်ခဲ့တဲ့ကိုတန်ဦးပြောပြရာမှာလူပေါင်း38ယောက်သေဆုံးရတာဟာတာမန်ရည်နဲ့သေဆုံးရတာမဟုတ်ဘဲခိုက်ရန်ဖြစ်ပွားမှုကြောင့်ဒဏ်ရာရသေဆုံးကြရတာဖြစ်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့အင်ရှင်တွေဘာလေးနဲ့အင်တွေဘာအင်ရှင်တွေနဲ့ညှိတဲ့အချိန်မှာအားလုံးအစဉ်ပြေညီညီတက်တန်တဲ့ပွဲကပြီးပါတယ်။အဲ့လိုပြီးတဲ့အချိန်မှာကျွန်တော်တို့ရွာကတန်းစော်ဆိုတဲ့ကောင်အဲ့ဘက်ကလူ၄-၅ယောက်ကနေမိုက်ခုတက်တယ်။ကျွန်တော်တို့မျက်စိရှိမှတက်တယ်။တက်ပြတဲ့အချိန်မှာကျွန်တော်တို့ကဟဲ့ရောင်နေနောက်ဆုံးဘယ်တော့မကောင်းတဲ့အဲ့ဒီမှာတော့မကောင်းတဲ့ကိုယ့်အကူတစုတစည်းတဲ့ပြည်သားနေရဆိုပြီးကျွန်တော်တို့ပွဲကအေးအေးလေးပဲအဲ့လိုအေးအေးလေးဖြစ်နေတဲ့အချိန်မှာကိုယ့်ဘက်ကအုတ်ချုပ်ရည်မူတန်းဦးကဦးစီးပြီးတော့တုံးပြက်ကညှက်ပြီးတိုက်တဲ့အချိန်မှာကျွန်တော်တို့မှပြေးပေါက်ကမရှိတော့ဘူးမရှိတဲ့အချိန်မှာကျွန်တော်နောက်ကရေပဲရှိတဲ့အခါမှာအဲ့မှာဘောတော်ကကမ်းနားမှာကြောက်ချတာကြောက်ချတာတော့သူကဗလိတွေနဲ့လှန်နေနဲ့ပြစ်တဲ့အခါကျတော့အဲ့ဒီဘောတော်ကဘောတော်အကာအကွယ်ယူပြီးတော့ဘောတော်ကတစ်ဖက်ဆောင်းပါဘို့လို့မနစ်ပါအဲ့ဘောတော်ဘယ်မှလည်းမပြောပါဘူးဒီကမ်းနားမှာဒါကိုဖေးကျွန်းလူ30ခန့်ဘောတော်နစ်သေးပါတယ်ဆိုရဟာမျိုးကျွန်တော်လုံးဝလက်မခံ
တဲ့မီဒီယာတွေမှာဖော်ပြသလိုလှိမ့်မောင်းပြီးရေနှစ်သေးဆုံးတာမဟုတ်ပဲတစ်ဖက်ကနေကမ်းပေါ်မတက်နိုင်အောင်ပြုမှုမှုကြောင့်သာလူအတော်များများသေရတာဖြစ်တယ်လို့ပြောပါတယ်။မကွေးတိုင်းဒေသကြီးဝင်းကျုပ်ဒေါက်တာအောင်မွန်းကျုပ်ကတော့ဖြစ်စဉ်တွေမှာနှစ်ဖက်ပြည်တွေကဖြစ်တာဖြစ်ပြီးကျူးလွန်တွေကဥအောင်အွန်လိုင်းတွေမှာတင်ရတာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလို့ပြောပါတယ
်။ဒီတော့ဒီတည့်ရတဲ့ကောလားနော်။ဒီခေကျုံးနဲ့ကာသာမှာကိုကျိုးလဲမပါဘူး။စီးဝါပဲလဲမှုငယ်ငယ်ကြီးပြဲမလဲဘူး။ကျွန်တော်စဉ်းစားပြီးဖြစ်စဉ်ကိုကြည့်ပြီးပြောရတယ်။ကျောင်းမကြီးလို့ပို့လာတဲ့အင်းငယ်ချက်တဲ့ကိုယ့်ဘက်ကလည်းခွဲနေတယ်တစ်ဖက်ကလာလို့တုံ့ပြန်နေစီကြတော့တုံ့ပြန်နေစီကြတော့တောင်းလာပြီးဆွဲပြီးလာတယ်ဒီဘုံဘုံထူတက်ကြတယ်လေးတော့ပေးရတယ်နှာခေါက်ကပုံပြီးကြတဲ့နှာခေါက်စာကြမ်းနေဒီဘုံမှာဝိုင်းလို့ဆိုတော့ဘလုံနည်းနဲ့ပေါက်တယ်လို့ဒါတော့ဆရာတို့စဉ်းစားကြည့်ပေါ့
အခင်းဖြစ်ပွားရတဲ့အခြေခံဟာမြေက9ဧကလောက်သာရှိတဲ့မြေအပေါ်ပိုင်ဆိုင်လူမှုကိုအခြေခံတယ်လို့မကွေတိုင်းမြေစည်းဌာနမှဦးစော်ဝင်းကပြောပါတယ်
ဒီကိစ္စကြီးဥပဒေကိုစီမံခန့်မှန်းမှုတွေပေါ်မလိုက်နာတဲ့ကိစ္စကြောင့်ဖြစ်ပါတယ်အဖြစ်အပျက်ပြောမယ်ဆိုရင်ထုတဲ့အုပ်ချုပ်လေးကိုခံတဲ့အုပ်ချုပ်လေးကိုတဲ့ဇာတ်လမ်းပေါ်မှာတော့ဒါအကျိုးအရာကြည့်မယ်ဆိုရင်ဘာမှကျွန်တော်ဟိုဆရာတော်တော်ဘာဟောတယ်လို့ပဲဒီအဖြစ်အပျက်နဲ့ဒီလိုလူတွေကတန်ရဲ့လားတန်ရဲ့လားမတန်တဲ့အလုပ်နဲ့ဒီလောက်ဖြစ်တာလားခုမှလင်းပြောတာလိုက်နာမှုအားနေပြီးတော့ငါဆိုတဲ့မမှန်တာတွေနဲ့ငါရမှဖြစ်မယ်ဆိုတဲ့အကြောင်းပြစ်ထားလို့ပဲကျွန်တော်ပြောလို့
ဖေကျွန်းကြီးရွာအုပ်စုဘက်ကကြေးရွာမူလာလန်းကျောင်းပိုင်နေရာဖြစ်တဲ့ဒီမင်းနေရာကိုတစ်ဖက်ကန်သာရွာကလူတွေကကျူးကျော်ဆောက်လုပ်တယ်ဆိုရက်ပြောဆိုချက်တွေရှိနေပါတယ်။ကန်သာကြေးရွာကအိမ်ဖြည့်ဆည်းခံရတဲ့ဦးဝင်းဦးပြောပြခဲ့တာကတော့
ဘလို့ပုံစံဖြစ်လာတော့ဆိုတော့သူတို့ပထမကျွန်တော်တို့တားတယ်လေကျွန်တော်တို့အိမ်ဖြစ်တော့မလုပ်ပါနဲ့ခောက်ဘက်ကအေးဆေးဆေးနေပါဆိုပြီးကျွန်တော်တောင်းမှန်တယ်ဒီကျွန်တော်ဘက်ကလူတွေတောင်းမှန်တယ်ကျွန်တော်နှစ်ဖက်တောင်းမှန်တယ်နှစ်ဖက်တောင်းမှန်တဲ့အချိန်မှာကျွန်တော်တို့အဲ့မှာကျွန်တော်အိမ်နှစ်အိမ်တော့ဖြတ်ပြီးသွားပြီပေါ့ဗျာပြန်သွားတာပေါ့ပြန်သွားပြီတော့မှပြန်သွားပြီကမှကျွန်တော်တို့လည်းဘာမှမလုပ်ဘူး။အဲ့ဒါမှမော်တော်တစင်းထက်ရောက်လာပြီးတော့မော်တော်တစင်းတောက်လာမှတခါလေအားနဲ့ဤဟေခွဲ့ရဝိုင်းရိုက်ခုတ်ရထိရင်လည်းဆိုတော့ကျွန်တော်တို့နဲ့အဲ့ဒါမှကျွန်တော်တို့တခါကျွန်တော်တို့ဘက်ကလူတွေကမဆုတ်တော့ဘဲနဲ့သူတို့ပြစ်ကိုပြင်းနေပြစ်တယ်ပြစ်တယ်မှသူကနောက်ဆုတ်ပြီးတော့မော်တော်ကိုတက်ပြီးမော်တော်အဲ့ဒါမှနစ်မြုပ်သွားတာမော်တော
်အခင်းဖြစ်ပွားတဲ့အတွက်ဖေးကျွန်းကြီးရွာကလူပေါင်း30ရှိဦးပျောက်ဆုံးခဲ့ပါတယ်။ပြန်လည်တွေ့ရှိမှုမှာ25ဦးတိတိရုံလောင်းဆယ်ယူရရှိခဲ့ပါတယ်။ရရှိရတဲ့ရုံလောင်းတွေမှာဒဏ်ရာတရက်တွေရှိတယ်လို့သိရပါတယ်ခင်ရတဲ့ဖွဲ့မှုကဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုရှင်းပါတယ်
25ရက်နေမှာကျတော့နောက်ထပ်ပြီးတော့14လောက်တက်ပြီးတယ်14လောက်ကဆရာဝန်တယောက်တည်းမှာပို့ပေါ်တယ်လို့ရဲဆရာတွေနောက်ညဘိုးတိချုပ်လာချင်မှာနောက်နေကျွန်တော်ကစစ်စစ်တင်ပြီးချက်ပြီးလို့မရဘူးစစ်စစ်လို့မရတဲ့ဘက်တော့ဟုတ်အလောင်း9လောက်ကိုကျွန်တော်ကဒီဒင်းသာချောင်းမြို့နယ်ရင်ခွဲရုံပြန်ပို့တော့ဒါအဲဒီနေ့မနေ့စနေနေ့မှာစရင်ရင်ခွဲစစ်စုလို့ပြောတယ်ကျွန်တော်ကြားသိရတယ်အဲ့တော့တက်ဆင်ကကြည့်ရမှာရှိတဲ့တီရုပ်ကြီးတီပြုတ်ပဲပြီတော့မရလာဘူး။ဒါဘလို့လောက်လို့ဖြစ်ဖေးစားပြုတ်ပဲလာကြည့်တဲ့ရုပ်ကြီးတီလို့ရတယ်။အဲ့တော့ကျွန်တော်ကဒီအလောင်းနဲ့ပတ်သက်လို့စုစုပေါင်း24လောက်လို့ကျွန်တော်သိမှုတည်ခင်း24ရေးပြီးတော့ပြန်ဆောင်ရတယ်။အဲ့တော့ပြောက်သွားတဲ့ကွာသူတို့စင်းရ38ယောက်ပြောက်တယ်။အဲ့တော့24လောက်ပြန်ပြည့်တော့ပြောက်ဆုံးတဲ့လူကြီး24ယောက်ရှိတော့တာတပည့်ရှိရတယ
်။ကိုကြီးကစားရွေးရဲ့ထွက်ဆိုခြင်းနဲ့နှစ်ဖက်တိုင်ကြားထားတာတွေအရမှုဖွင့်ထားတယ်လို့ဆိုရတယ်။စုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးမှုမှန်ပေါ်ပေါက်ရင်းနဲ့အငင်းမွားနေတဲ့မြေယာပြဿနာကိုပါ 别良偏心上月短买路正常心里面嘛这生涯大文系列的标价给我的怎么样这种说对吧